ซีเรียနိုင်ငံတွေကနေရုရှားစစ်လေယာဉ်တွေကပထမတစ်ထုပ်ပြန်လည်းထွက်ခွာလာပြီလို့ရုရှားကာကွယ်ဝင်ကြီးကဒီကနေ့အင်္ဂါနေ့မှာပြောဆိုလိုက်ပါတယ်။ဆီးရီးယားနိုင်ငံတွင်မှာရုရှားရဲ့ငါးလခွဲကြာစစ်ဆင်ရေးဆင်နွှဲခဲ့ပြီးတဲ့နောက်မှာရုရှားသမ္မတဗလာဒီမီယာပူတင်ကသူ့ရဲ့တပ်အများစုကိုပြန်လည်ရုပ်သိမ်းမယ်လို့ကြေညာပြီးနောက်တနေ့မှာအခုလိုဆောင်ရွက်ချက်ထွက်ပေါ်လာတာဖြစ်ပါတယ်။ရုရှားနိုင်ငံကိုပြန်မဲ့စစ်လေယာဉ်တွေဆီးရီးယားနိုင်ငံအနောက်ပိုင်းလာတာခီယာခရိုင်ဟမ်မင်လေတဲ့ခြေဆိုင်စခန်းကနေထွက်ခွာသွားပြီဖြစ်ပါတယ်။ဆီးရီးယားနိုင်ငံတွင်းကရုရှားတပ်ဖွဲ့တွေဟာသူတို့ရဲ့လုံဆောင်နာရီအပြည့်အဝနှီးပါဆောင်ရွက်ပြီးပြီဖြစ်တာကြောင့်တပ်ဖွဲ့အများစုအခုလိုပြန်လည်ထွက်ခွာမယ်လို့သမ္မတပူတင်ကတနင်္လာနေ့တုန်းကပြောဆိုခဲ့တာပါ။ရုရှားသမ္မတပူတင်ရဲ့ဆုံးဖြတ်ချက်ဟာထူးခြားတဲ့တိုးတက်မှုတစ်ခုအဖြစ်ဆီးရီးယားဆိုင်ရာကုလအထူးကိုယ်စားလှယ်စတဖန်ဒမ်မစ်စတူရာကဒီကနေ့မှချီးကျူးပြောဆိုပြီးဒီဆောင်ရွက်ချက်ကြောင့်ဂျနီဗာမှာကျင်းပနေတဲ့ဆီးရီးယားညီညွတ်ရေးဆွေးနွေးပွဲအပေါ်မှာအပြည့်အစုံတက်ရောက်ဖို့တရားမှုရှိဖို့မျှော်လင့်တဲ့အကြောင်းလည်းပြောဆိုပါရစေ။ရုရှားရဲ့အခုဆောင်ရွက်ချက်အပြင်မနေ့တနင်္လာနေ့ကဆီးရီးယားညီညွတ်ရေးဆွေးနွေးပွဲစတင်ခဲ့မှုတွေကြောင့်ဆီးရီးယားရေးပိုးပြီးတော့အပြည့်အစုံဆောင်တဲ့ရလဒ်တွေထွက်ပေါ်လာစေမယ်လို့ကုလလွန်ကြိုရေးကောင်စီကယူဆထားတဲ့အကြောင်းလွန်ကြိုရေးကောင်စီရဲ့အလှည့်ကျသဘာပတိအန်ဂိုလာဆိုင်ရာကုလသံမကြီးအစ်မေလ်ဂက်စပါမာတင်စ်ကပြောဆိုပါရစေ။ရုရှားစစ်လေယာဉ်တွေဆီးရီးယားနိုင်ငံတွင်းကပြန်လည်ရုပ်သိမ်းမဲ့ဆုံးဖြတ်ချက်ကိုဆီးရီးယားသမ္မတဘရှာအယ်အာဆက်ကသဘောတူတဲ့အကြောင်းနဲ့ရုရှားဆိုရဘက်ကလည်းဆီးရီးယားနိုင်ငံတွင်းကတပ်ဖွဲ့အလုံးကိုတပြိုင်တည်းရုပ်သိမ်းမှာမဟုတ်ဘူးလို့ကတိပြုထားတဲ့အကြောင်းဆီးရီးယားသမ္မတယုံကပြောဆိုပါရခင်ဗျာ